NLD ဆိုရအနေနဲ့စစ်တပ်ပေါ်မှာဩစာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်နိုင်ငံအတွင်းကပြည်ပခန့်တွေကိုအလွယ်တကူကင်ထွယ်ဖြည့်ဆင်းဖို့ခက်ခဲနေကြောင်းပြည်ပအခြေစိုက်ရှမ်းဒီမိုကရက်တစ်အစည်းအရုံး SDU ကပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တွေ့ဆုံလို့တဲ့အကြောင်းဒီရက်ပိုင်းတည်းထပ်မံကန့်လန့်ထားပေမဲ့တစ်ဖက်နဲ့တစ်ဖက်အလျှော့တင်းလုပ်ဖို့လိုတယ်လို့လည်း SDU ကပြောထားတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ထဲမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါဒီလိုရင်ဆိုင်တိုက်ပွဲတွေဖြစ်နေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ဒီဇင်ဘာလ18ရက်နေ့မှာတွေ့ဆုံလို့ကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကကမ်းလှမ်းခဲ့တာဖြစ်ပါတယ်အရင်တော့လည်းမြောက်ပိုင်းမဟာမိတ်တဲကတပွဲချင်းစီနဲ့တွေ့ဆုံဖို့တရုတ်နိုင်ငံယူနန်ပြည်နယ်မှာစီစဉ်ခဲ့ဘူးပေမဲ့အစီအစဉ်ပြတ်သွားခဲ့ပါတယ်တစ်ဖက်နဲ့တစ်ဖက်အလျှော်တင်းလုံမှသာအောင်မြင်တဲ့တွေ့ဆုံဆွေးနွေးပွဲတွေဖြစ်လာလိမ့်မယ်လို့ရှမ်းဒီမိုကရက်တစ်အစည်းအရုံး SDU ရဲ့အထွေထွေအတွင်းမှူးဆိုင်းဝမ်ဆိုင်းကပြောပါတယ
်အခုတစ်ခါငါတို့ကပြန်ပြီးတွေ့ကျင်တယ်ဆိုတဲ့ခါကျတော့ညပိုင်းကမေးမေးအပါပြောလဲဆိုတော့ကျွန်တော်လေးဖွဲ့လုံးတူတူတွေ့မယ်ပြီးတော့အဲ UWSA ပေါ့လေလောကတပ်ပေါင်းစုကိုလည်းဒီအသက်တွေအနေနဲ့တို့လည်းပါဝင်ပေးပါဆိုပြီးတို့ကအဲ့လိုအစိုးတင်ထားတယ်တော်တမရအစီအမီကူလေကြီးပါတယ်အဖွဲ့နဲ့အစိုးရအဖွဲ့နဲ့တော်လိုက်လျောနိုင်မလားမလိုက်လျောနိုင်ဘူးလားဆိုရဲအပေါ်မှာဆဲရကျွန်တော်တို့ကစောင့်ကြည့်နေတဲ့အခြေအနေရှိနေခုချင်းမှာ
တပွဲချင်းတွေးလိုက်မယ်ဆိုရင်ရောမဖြစ်နိုင်ဘူးလားခင်ဗျ
တပွဲချင်းတွေးလဲသူတွေးနေတယ်ဒါမဲ့ဒီတိုင်းရင်းသားတွေကသူတို့မတွေးကြနဲ့သူတို့ရဲ့စွန့်ရင်ချက်ကပါတယ်ဆိုတပွဲချင်းဖက်ပြီးစီယုံမယ်ဆိုတဲ့ဥစ္စာအဲ့ဒါအဲ့ဒီဒီစစ်တပ်ကမယုံနဲ့စစ်ကရှိနေလို့သူတို့ကသူပေါင်းပြီးတွေးကြတာဆိုတော့အဲ့နားရပြလေကိုကိုနည်းနည်းယုံကြည်ပြီးတော့သူတို့လိုချင်တာကိုသူတို့လေးဖွဲ့အသေးချာညှိနှိုင်းညှိနှိုင်းအဲ့လိုမျိုးကိုအခြေခံအချက်နဲ့ဝင်ပြီးတစ်ဖက်စီတွေ့မယ်ဆိုလဲတွေ့နိုင်တယ်လို့ကျွန်တော်ထင်တယ်လေ
ရှမ်းနဲ့ကချင်ဘက်ကတိုက်ပွဲတွေအပါအဝင်ရခိုင်ဒေသအရေးမှာပါစစ်တပ်ကပါဝင်ပတ်သက်နေရတာပါဒါပေမဲ့စစ်တပ်ရဲ့ကင်တွယ်ဆောင်ရွက်မှုတွေကြောင့်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ကလည်းစစ်တပ်ပေါ်ဩဇာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်ပြည်တွင်းပဋိပက္ခတွေကိုအလွယ်တကူကင်တွယ်ဖြည့်ဆင်းဖို့ခက်နေတယ်လို့ SDU ရဲ့ဆိုင်းဝန်ဆိုင်ကပြောပါတယ
်။မြောက်ပိုင်းကချင်နဲ့စံပြူရဖြစ်တဲ့ကိစ္စတွေရခိုင်မှာဖြစ်နေတဲ့အဲဒီဘာသာရေးပြိပက္ခပြိပက္ခတွေတော့အောင်စားစီကြရပါလေ။သူကလွန်မမှုမရှိတာကြတော့သိကြတယ်။တိုင်းသားဒေသတွေမှာစစ်တပ်သူကိုယ်တိုင် policy သူ policy နဲ့သူကလိုက်ပြီးတော့လုပ်တော့ဟုတ်လုံးပြီးတဲ့ခါကျတော့မှအောင်ဆန်းစစ်ကြီးကဒါတွေအားလုံးသဘောတူပါတယ်ဆိုတော့ပြောတယ်ကဆိုတော့အောင်ဆန်းစစ်ကြီးအာဒီတော့တိုက်တာကိုကျမကသဘောတူပါတယ်လို့လဲပြောရလဲချက်ညံ့ရလဲချက်လဲတိစားတာတခုကတော့တော့အောင်ဆန်းစစ်ကြီးကစစ်တပ်ကိုလွန်မှုမှုရှိဘူးဆိုတာဒါတော့သိကြတယ
်မြန်မာနိုင်ငံမှာငြင်းငြင်းရေးရဖို့ဆိုရင်စစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေကယုံကြည်မှုပုံမရရှိဖို့နဲ့ဒီလိုယုံကြည်မှုရဖို့နှစ်ဖက်တက်တည်တပြိုင်တည်းထဲအပြည့်ရကြီးညာမဲ့ခြေလန်းကိုစတင်နိုင်ဖို့လို့ကြောင်းဆိုင်းဝမ်ဆိုင်ကသုံးသပ်ပါတယ
်အလုံးမပါဝင်ဘူးဆိုလို့ရှိရင်အဲ့ဒီအဖြေလုံးကျုပ်ရအပြစ်ခတ်ရဆေးရဆိုတာအဓိပ္ပာယ်မရှိဘူးပေါ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီဆွေးနွေးပွဲတွေပါလုံးမယ်ဆိုလို့ရှိရင်သုံးပွင့်ဆိုင်အဲ့ဒီသုံးပွင့်ဆိုင်ဆွေးနွေးပွဲဆိုလဲကျွန်တော်တို့ကြည့်တဲ့အတိုင်းပဲအဲ့ဒီအစိုးရရဲ့လွတ်တော်ရဲ့တမတော်ရဲ့တစ်ဖက်အဲ့ဒီလက်နက်ကန်အဖွဲ့စီးရတစ်ဖက်နိုင်ငံရေးပါတီရတစ်ဖက်အဲ့သုံးဖက်ဆွေးနွေးလို့ရှိရင်သူတို့အကုန်လုံးချုပ်ငုံမိသွားမယ်ပေါ့။ဒါမှသူအရေးကြီးဆုံးနောက်တစ်ချက်ကပါလဲဆိုတော့ကပြည်လုံးချင်းအပြစ်ခတ်ရစရေးကြီးညာရအောင်။အဲ့ဒါပထမအစိုးရကပထမဦးဆုံးကြီးညာပါ။ကျွန်တော်တို့က24နိုင်48နိုင်လေးကျွန်တော်တို့လက်ကြီးညာမယ်ကြီးညာပြီးတကယ့်ကိုကျွန်တော်တို့အပြည့်ရလိုက်မယ်။ဆိုလို့ရှိရင်ကျွန်တော်တို့ကဆွေးနွေးပွဲကိုကျွန်တော်တို့ကသွားစီရေးလက်ရေးကျွန်တော်သွားလို့ရတယ်။
အစိုးရညဉ့်ဉေးကော်မရှင်ကအခုလိုတွေးဆဆွေးနွေးဖို့ကံလန်းနေတဲ့တစ်ချိန်တည်းမှာပဲဒီဇင်ဘာလ19ရက်တနင်္လာမနေ့တုန်းကတော့တောင်ပလောင်ဒေသတီဘောမြို့နယ်ပန်ခါတောင်မန်လွယ်ကျွရတွေမှာ SSC တောင်ပိုင်းတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL တောင်ပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။